လေငါပြောင်းထားသူတွေကိုအမေရိကန်စစ်တပ်ထံမှလက်မခံဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ထားဟာစစ်ဘက်အတွက်အကောင်းဆုံးကိုစဉ်းစားဆုံးဖြတ်တာဖြစ်ပြီးသမ္မတကသူ့ရဲ့မျိုးသားလူညွတ်ရေးဖွဲ့နဲ့တိုင်ပင်ဆွေးနွေးပြီးလုပ်ခဲ့တာဖြစ်တယ်လို့အင်ဂျီရိုပြောခွင့်ရဆာရဟက်ခဘီဆန်ဒါစ်ကဗိုလ်ဟူးနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဒါပေမဲ့လည်းအောက်လွတ်တော်လ ခံမှု1948ခုနှစ်မှာသမ္မတ Harry S. Truman ကလက်မှတ်ရေးထိုးပြီးအမိန့်ထုတ်ပြန်ခဲ့တဲ့နေ့နဲ့တရားထဲဖြစ်နေတာကို Mrs. Pelosi ကထောက်ပြပါတယ်။သမ္မတ Trump ရဲ့လုပ်ရဟာနိုင်ငံတော်ဝန်ကိုထမ်းဆောင်ခြင်းနဲ့လေရင်ကပြောင်းထားသူအမေရိကန်နိုင်ငံသားတွေကိုအဆက်ရစေဖို့ရည်ပဲတဲ့ရက်ဆက်ပြီးကြိုးကြောင်းမဲတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ Mrs. Pelosi ကပြောပါတယ်။သမ္မတ Trump ကတော့စေဘဝကကုန်ကြစည်းတွေတိတ်ကြီးမလွန်းတာနဲ့အနောက်အချက်ဖြစ်တာတွေကိုထောက်ပြပြီးလေရင်ကပြောင်းထားသူတွေကိုစစ်ဖက်ထဲမှာဘယ်လိုနေရာမျိုးမှာမှမရှိစေချင်ဘူးလို့ပြောတာပါ။ဒါပေမဲ့လက်ရှိတပ်ထဲမှာအမှုထမ်းနေတဲ့လေရင်ကပြောင်းထားသူတွေနဲ့ပတ်သက်ပြီးဘာလုပ်မလဲဆိုတာကိုတော့သမ္မတအင်ဂျီနီယာကရှင်းရှင်းလင်းလင်းမပြောသေးပါဘူး။